ချင်းပြည်နယ်ကံပန်းလက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး CDF အဖွဲ့တို့ကြားမနေ့ကရောဒီနေ့ဇွန်လ10ရက်နေ့မှာပါတိုက်ပွဲတွေဖြစ်နေပြီးတော့တိုက်ပွဲတွင်ရွာသားတချို့အဖမ်းဆီးခံရတယ်လို့လည်းဒေသခံတွေကပြောပါတယ်။ချင်းပြည်နယ်အတွင်းကထန်တလန်မြို့မှာလည်းတပ်တန်းရင်ဆုံးနှစ်ချင်းဖျားချောင်းကြီးမိရှုဖျက်ဆီးခံခဲ့ရပါတယ်။ချင်းပြည်နယ်အတွင်းကဒီအခြေအနေတွေကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညာပြောပြပေးမှာဖြစ်ပါတယ်ဗျာ။
စီအေးတင်းမာနေတဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်အတွင်းအထက်လက်မုံရွာနာမှာဇွန်လ9ရက်နဲ့10ရက်နေ့တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲတွေအတွင်းရွာသားတချို့ကိုစစ်ကောင်စီတပ်ကဖမ်းဆီးထားတယ်လို့ကံပတ်လက်မြို့ကန်တူကပြောပါတယ
်ကံပတ်လက်ဖက်စီချောင်းထိုးလာတော့ပါမနေ့တနာရီလောက်ဖြစ်တဲ့အပြင်းထန်တိုက်ပွဲဖြစ်နေတော့ဒီနေ့လည်းဖြစ်နေတော့စစ်ခွန်လေးရနေတော့နည်းနည်းချင်းနဲ့ဆန်းပစ်တဲ့အညောက်ပြင်းနဲ့ဆန်းထုတယ်ရွာသားတွေသုံးဦးအဖမ်းခံရတယ်ဝင်ထဲမှာသူတို့ညှိဆက်တာရိုက်တာတော့ကာနာတော့အဲ့ဒီမနေ့ကသုံးဦးဖမ်းတယ်ကြာတဲ့လူတွေကမတိရသေးဘူးသုံးဦးမကားတော့ဖို့တော့ပြောကြတာပေါ့
CDF ကံပတ်လက်အပါအဝင်မဟာမိတ်တွေဖြစ်တဲ့ The Youth for Saw ကြောက်ထု PDF မြောင်ရန် Saw PDF တရင်နှစ်တို့ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဒီတိုက်ပွဲတွေမှာထိခိုက်မှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်အထက်လက်မုံရွာသားတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်တိုက်ပွဲဖြစ်နေတဲ့ကံပတ်လက်မြို့နယ်နဲ့မကွေးတိုင်းစောမြို့နယ်ကိုဆက်သွယ်ထားတဲ့ကားလမ်းကိုတော့စစ်ကောင်စီတပ်ဘက်ကပိတ်ထားပါတယ်အခုလိုလမ်းကြောင်းပိတ်ထားတဲ့အတွက်ကံပတ်လက်ဒေသခံတွေစားနပ်ရိက္ခာတည်ယူရေးမှာအခက်တွေ့နေရပါတယ
်စားနပ်ရိက္ခာတွေတော့တော့ဖက်ကနေတည်ယူဖို့ဆောင်ရည်ထမ်းတာတော့အဲ့လိုမျိုးလုပ်ပေးကြတယ်မြို့မှာရှိတဲ့မိန်းကလေးတွေအဖွားတွေကလည်းအဲ့လိုတည်ပေးပြီးမှယောက်ျားတွေကတော့အဲ့ဒီထောက်ထောက်လာလာတိတ်မလုပ်ဘူးပေါ့
တဆက်သေးမှာပဲချင်းပြည်နယ်ထန်တလန်မြို့အတွင်းမှာလည်းတပ်တန်းအရင်ဆုံးခရီးရန်နှင်ချင်းဖျားချောင်းကြီးမိလောင်ပျက်စီးခဲ့တယ်လို့ထန်တလန်မြို့တင်းအုပ်ဆရာတော်စံဂျိုးကပြောပါတယ
်ဂျွန်လာကူရဲ့ညနေ၄နာရီခွဲလောက်မှာမိစုရုတ်ချင်းကောင်းစီတပ်ဒီကမိစုတယ်လို့ခနာမကြားရတာကတော့မြို့တွင်းမှာပြစ်ခတ်မှုမရှိဘူးလို့ပြောကြတယ
်မိလောင်သွားတဲ့ TPC ဖျားချောင်းဟာထန်တလန်မြို့ရဲ့အကြီးဆုံးနဲ့မြို့ကုံဆောင်ဖျားကြောင်တစ်ခုလည်းဖြစ်ပါတယ်အခုလိုရှေးဟောင်းနှင်ချင်းဖျားကြောင်မီးလောင်ပျက်စီးခဲ့တဲ့အတွက်ဒေသတွင်းခရိယံဘာသာဝင်ချင်းလူမျိုးတွေအတွက်ထိခိုက်နေတာဆုံးရှုံးမှုတစ်ခုလို့တင်းဥဆရာတော်စံဂျိုးကပြောပါတယ
်ဖျားကြောင်ကအရင်တော့အတီထောင်ရတာကတော့မြစ်ကောင်းကယာခနန်းရှိပြီပေါ့အဲ့ဒီဖျားကြောင်ကြီးဆုံးရတာကတော့အဲပြင်ထောင်အင်္ဂါတဲ့အမျိုးမျိုးချက်လာချက်တော့မှ1983လို့ပေါ့အဲ့ဒီလောက်မှာပြီးသွားတာပေါ့တော်တော်နှုတ်နာဆုံးဆုံးရတာပေါ့ကျွန်တော်တို့ချင်းလူမျိုးတွေကအကုန်လုံးကခရိယံဆိုတော့ကျွန်တော်တို့ဖျားချောင်းကြီးပေါ့ဖျားချောင်းကြီးနဲ့ကျွန်တော်တို့ရဲ့အယုံကြည်ခြင်းကအစရင်ကျင်းမှုအဆုံးပေါ့အကုန်လုံးကဆက်နွယ်နေတာပေါ့ကျွန်တော်တို့ခန္ဓာလာမျိုးတွေအားလုံးကဖျားချောင်းခွဲတွေပေါ့အဲ့ဒီအတင်းတော်ကြီးကနေပြောမှာခွဲကြတဲ့အတင်းတော်ကြီးဖြစ်တယ်
။မြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်ထန်တလန်အတွင်းအင်ဂျီ1200ကျော်နဲ့ဖះချောင်း11ချောင်းမီးရှို့ခံခဲ့ရပြီးဖြစ်ပါတယ်။ချင်းပြည်နယ်အတွင်းမင်းတပ်မတူပီဟာခါဖလန်စတဲ့မျိုးနယ်တော်တော်များများမှဒေသခံ CDF ချင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားနေတာတစ်နှစ်ဝန်းကျင်ရှိလာပါပြီခင်ဗျာ။